ယူကရိန်းနဲ့ပတ်သက်တဲ့ဒီရုရှားနိုင်ငံရဲ့ဆောင်ရွက်မှုတွေကြောင့်ရုရှားအပေါ်နောက်ထပ်အရေးယူတန်းခတ်မှုတွေမြန်မြန်လှုပ်သွားဖို့ G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကသဘောတူခဲ့ကြပါတယ်။ပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေကိုတိုးမြှင့်လှုပ်သွားမယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်နိုင်ငံတို့ကတောက်ကြနေတော့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ရုရှားလှုပ်ရွက်နဲ့ပတ်သက်လို့အမေရိကန်ကသူ့ရဲ့မိတ်ဖက်နိုင်ငံတွေနဲ့အနီးကပ်ဆွေးနွေးဆောင်ရွက်နေတယ်ဆိုတာကိုအာရှခရီးစဉ်အတွင်းမှာသမ္မတဘရက်အိုဘားမားကအခုလိုပြောကြားခဲ့ပါတယ်။
Both the Europeans and the United States have been consistent in calibrating sanctions that could provide a deterrent.
Russia ရဲ့ဆောင်ရွက်မှုတွေကိုတားဆီးနိုင်ဖို့ Ukraine ကိုထောက်ခံမှုပြသဖို့နဲ့ပြဿနာကိုတန်တမာရေးနီးနဲ့ဖြေရှင်းကြဖို့အတွက်ဥရောပတွေရောအမေရိကန်ကပါအရေးယူတန်းခတ်မှုတွေတိုးမြှင့်ဖို့ကိစ္စအပေါ်မှာသဘောထားတသမတ်ထဲရှိတယ်လို့သမ္မတ Obama ပြောသွားတာဖြစ်ပါတယ်။အစောဆုံးတနင်္လာနေ့မှာအရေးယူမှုတွေစတင်နိုင်တယ်လို့အမေရိကန်တာဝန်ရှိသူတယောက်ကပြောပါတယ်။တစ်ချိန်တည်းမှာပဲနေတိုးရဲ့တရှိုရီလို့ဆိုပြီးတော့ရုရှားလူလာသူတွေဖမ်းဆီးထားတဲ့နိုင်ငံတကာစစ်ရေးလေလာသူအဖွဲ့လွတ်မြောက်လာဖို့အတွက်ရုရှားနိုင်ငံကကူညီမယ်လို့ကတိပေးခဲ့ပါတယ်။ဩစတြီးယားနိုင်ငံအခြေစိုက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကလေလာသူ12ယောက်ကျော်ပါတဲ့ကားကို Sloviansk မြို့နာကမာဒီရုရှားလိုလာတဲ့ခွဲထွက်ရေးလိုလားသူတွေကတောက်ကြနေတော့ကဖမ်းဆီးခဲ့တာဖြစ်ပါတယ်လေလာသူအားလုံးလွတ်မြောက်လာရေးအတွက်ရုရှားနိုင်ငံကလိုအပ်တဲ့ဆောင်ရွက်ချက်တွေအားလုံးလှုပ်ပါမယ်ဆိုပြီးတော့ OSCE ဆိုင်ရာရုရှားတန်တမန်ကဒီကနေ့စနေနေ့မှာပြောကြားခဲ့ပါတယ်တခါဒီရုရှားစစ်လေယာဉ်တွေဟာယူကရိန်းလေကြောင်းပိုင်နက်ထဲကိုညာလုံးပေါက်ခုနှစ်ခေါက်ဝင်ရောက်ပြန်တန်းခဲ့ပြီးတော့လေကြောင်းပိုင်နက်စီးကိုဖောက်ဖျက်ခဲ့တယ်လို့ယူကရိန်းဝန်ကြီးချုပ်အာဆန်ယန်ယာဆန်ညွတ်ကပြောကြားပါတယ်ကဘာကြီးရဲ့လုံခြုံရေးကိုရှော့တွက်တဲ့ရုရှားရဲ့ရန်လိုတဲ့လောက်ရဖြစ်တယ်လို့ဒီအီတလီနိုင်ငံမှာရောက်ရှိနေတဲ့ဝန်ကြီးချုပ်ကသတင်းတောက်တွေကိုဒီကနေ့ပြောခဲ့တာဖြစ်ပါတယ်။ပိုယဟမင်းကြီး Francis နဲ့ Vatican မှာတွေ့ဆုံစဉ်မှာတော့ပိုယဟမင်းကြီးကယူကရိန်းနိုင်ငံငြိမ်းချမ်းရေးအတွက်ဖြစ်နိုင်သမျှအားလုံးကိုလုပ်ပေးမယ်ဆိုပြီးတော့ဝန်ကြီးချုပ်ရဆက်ညွတ်ကိုပြောခဲ့ပါတယ်ရှင်။